ရခိုင်ပြည်နယ်အတွင်းကအခြေအနေတွေကိုလေ့လာခဲ့ခတ်ဖို့ကုလသမဂ္ဂအေဂျင်စီကတာဝန်ရှိသူတွေရဲ့ခီးစဉ်ဒီကနေ့ပဲစတင်လိုက်ပါပြီ။ဘူးတရောင်နယ်မောင်တော်ကကျေးရွာပေါင်း23ရွာကျော်နဲ့ကျေးရွာအုပ်စု3ခုကိုစတင်ကွင်းဆင်းလေ့လာမှာဖြစ်ပြီးမြမဆိုးရတာဝန်ရှိသူတွေဘက်ကလည်းလွတ်လွတ်လပ်လပ်လုပ်ကိုင်နိုင်ဖို့ပံ့ပိုးပေးထားတယ်လို့ဆိုပါတယ်။ဒီသတင်းကို VOA မြန်မာပိုင်းရဲ့သတင်းတောက်မတ်မီခါကပေးပို့ထားပါတယ်
။ကုလသမဂ္ဂဝန်ထမ်းတွေကိုရခိုင်ပြည်နယ်မြောက်ပိုင်းဘူးတီတောင်နဲ့မောင်နှောမြို့နယ်ကြီးရွာတွေကိုခီးတွားလာခွင့်ပြုတာဟာအစိုးရနဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR နဲ့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP တို့အကြလက်မှတ်ရေးထိုးထားတဲ့ MOU ခေါ်နားလည်မှုစာချုပ်လွှာကိုစတင်အကောင်အထည်ဖော်လာလဲဖြစ်ပါတယ်။ကနဦးအဆင့်အနေနဲ့ဘူးတီတောင်နဲ့မောင်တော်ကကျေးရွာပေါင်း23ရွာကျော်ကိုစတင်ကွင်းဆင်းနေပြီဖြစ်တဲ့အကြောင်းရန်ကုန်မှာရှိတဲ့မြန်မာနိုင်ငံ UNHCR ပြောခွင့်ရအမျိုးသမီး Eva Madone က VOA ကိုအခုလိုပြောပြသွားပါတ
ယ် UNHCR and UNDP they commenced their first assessment today. This is part of an initial phase going to 23 villages as well as 3 village tracks.
UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံနဲ့ UNDP ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်အဖွဲ့တွေရခိုင်ပြည်နယ်အတွင်းလေ့လာခဲ့ဖြတ်မဲ့ကဏ္ဍဦးအစီအစဉ်ဒီကနေ့စတင်ပါပြီ။မြမဆိုးရဘက်ကအကြံပြုထားတဲ့ရွာပေါင်း23ရွာကအခြေအနေကိုလေ့လာမှဖြစ်တယ်လို့ရခိုင်မြောက်ပိုင်းကကျေးရွာအုပ်စု3စုကိုလည်းတွားရောက်ကြည့်ရှုကြမှာပါ။ဒါဟာပထမအဆင့်အစပြောတဲ့အဆင့်ပဲရှိပါသေးတယ်။ဒုက္ခသည်တွေနေရက်ကိုလုံခြုံပေးခဲ့ပြီးတော့သူတို့ရဲ့သဘောဆန္ဒနဲ့အညီပြန်လာနိုင်မဲ့အခြေအနေမျိုးရှိမရှိလေ့လာမှဖြစ်ပါတယ်။လူမှုရေးရာအတူတကွပူးပေါင်းရပ်တည်နိုင်တဲ့အခြေအနေတည်ဆောက်နိုင်ရေးအတွက်လည်းလေ့လာခဲ့ဖြတ်မှာပါ။ဘယ်ရွာတွေဆိုတာသိဖို့ဘာတွေလိုအပ်တယ်လဲဆိုတာသိဖို့နားလည်အောင်စူးစမ်းသွားမှာဖြစ်တယ်လို့ဒေသခံတွေနဲ့ထိတွေ့ဆက်ဆံပြီးတော့ဘလို့အထောက်ပံ့နေပံ့ပိုးပေးနိုင်မလဲဆိုတာကိုသိဖို့စူးစမ်းသွားမှာပါ။အဓိကကတော့ယုံကြည်မှုတည်ဆောက်နိုင်မှုလုပ်ကိုင်သွားမှာပါ။
လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာခြားထားရေးဝန်ကြီးဌာနကညွှန်ကြားရေးမှူးဒေါက်တာအောင်သူရိန်ကတော့ကုလသမဂ္ဂအရာရှိတွေရဲ့လက်ရှိလှုပ်ဆောင်နေတဲ့လေလာအကဲဖြတ်မဲ့အစီအစဉ်နဲ့ပတ်သက်လို့အခုလိုပြပြသွားတာပ
ါကျွန်တော်တို့ကဒီဟိုလုပ်ငန်းတွေမလုပ်ခင်မှာဆိုရင် assessment ပေါ့ဒီမြေပြင်အနေအထားကိုကွင်းဆင်းကြည့်တယ်ဆိုတဲ့သဘောပေါ့အဲ့ဒါကို assessment ကိုအခု UNDP နဲ့ UNHCR ပေါင်းပြီးတော့စလုပ်နေဒီနေ့ဆိုစပြီးတော့ကွင်းဆဆင်းတယ်လို့သိရတယ်ပေါ့နော်ကျွန်တော်က face by face ပေါ့သူဆင်းတဲ့သူတော့မှာပေါ့နော်ဒါက face 1ပေါ့ဒီ face 1 assessment သွားတယ်ဒီသူတို့အဲ့ face 1 assessment ပြီးသွားတဲ့ခါကျရင်ကျွန်တော်ကသူတို့လုပ်ခဲ့တဲ့ဒီ assessment ပေါ်မူဒီကျွန်တော် TW ချင်းမီတင်အစည်းအဝေးပြန်လုပ်မှာပေါ့အဲ့အစည်းအဝေးပြန်လုပ်ပြီးတဲ့ခါမှာအဲ့ရရဲ့ဟောပုံမှန်သုံးတက်ပြီးတော့တခါ face 2ပေါ့နော်တခါနောက်ထပ်ဒီ assessment တခါထပ်ပြီးတော့လိုမျိုးထပ်လုပ်မှာပေါ့
အခုလိုကုလသမဂ္ဂအရာရှိတွေကွင်းဆင်းလေ့လာတဲ့နေရာမှာဘလောက်ထိလွတ်လပ်လပ်ဆောင်ရွက်နိုင်မလဲဆိုတာနဲ့ပတ်သက်လို့မင်းမြန်နာမှာတော့ဒေါက်တာအောင်သူရိန်က
မြေပြင်ကွင်းဆင်းတာကျွန်တော်တို့သဘောတူထားတာကျေးရွာအုပ်စု23စုမှပါတဲ့ကျေးရွာ23ရွာပေါ့နော်အဲ့ဒါဗုဒ္ဓတော်နဲ့မောင်နှောမြို့နယ်ထဲမှာရှိတယ်နောက်တစ်ခါကျတော့ဒီမောင်နှောမြို့နယ်ဟိုပါတောင်ပြူပေါ့နော်ဒီတောင်ပြူမြို့ပေါ့အဲ့မှာပါတဲ့ကျေးရွာအုပ်စု3စုပေါ့ဒါကလောလောဆယ် face 1ဆိုသဘောတူထားတာပါခင်ဗျဒီဟာကဒီကွင်းဆင်းလုပ်တယ်ကွင်းဆင်းလုပ်တဲ့ကောင်မသူတို့independent လုပ်ချင်တယ်ဆိုလို့ကျွန်တော်တို့က independent လေးပေးလုပ်ထားတယ်ပေါ့နော်ဟိုလိုအပ်တဲ့ဟိုတခြားဟိုအုပ်ချုပ်ထောက်ပံ့မှုဟာတွေကကူညီပေးတာတွေရှိတာပေါ့ဥပမာဒီဥပမာသူတို့ဟိုမေးတယ်မြန်တယ်လုပ်တဲ့ခါတွေမှာသူတို့ interviewer တွေကြီးပဲမေးတာမြန်တာတွေလုပ်တာပေါ့နော
်ကုလသမဂ္ဂအရာရှိတွေကတော့ဒီကနဦးအကဲဖြတ်စစ်ဆေးချက်တွေဟာမြမအစိုးရတာဝန်ရှိသူတွေနဲ့ဇူလိုင်လကတည်းကဆွေးနွေးနေတဲ့ပုံမူကျဲပြက်နဲ့စီမံချက်တွေရဲ့တစိမ့်တစ်ပိုင်းဖြစ်တယ်လို့ဆိုပါတယ်ချက်ချင်းတက်ရောက်မှုရှိနိုင်တဲ့ခီးစဉ်မှာလိုအပ်တဲ့လုပ်ငန်းတွေကိုအကောင့်တွေဖော်နိုင်ရေးအကဲဖြတ်လေ့လာသွားမှာဖြစ်တယ်လို့လည်းဆိုထားပါတယ်ရှင်
။မမေခသတင်းပေးပို့ထားတာပါ။